အီဂျစ်နိုင်ငံမှာအရက်သားတွေကိုဖမ်းဆီးနိုင်မဲ့အစိုးရကြေညာချက်တရက်ကိုတရားရုံးကပြောင်းလဲအမိန့်ချမှတ်လိုက်ပါတယ်။ဒီလမှာကျင်းပခဲ့တဲ့သမ္မတဒုတိယအကြော်ရွေးကောက်ပွဲမတိုင်ခင်မှာဒီအမိန့်ကြေညာချက်ကိုစစ်တပ်ကနေကြောထောက်နောက်ခံပေးထားတဲ့အစိုးရကကြေညာခဲ့တာဖြစ်ပါတယ်။မေလမှာအဆုံးသတ်သွားတဲ့လူများကဆန့်ကျင်တဲ့အရေးပေါ်ဥပဒေကိုစစ်ကောင်စီကနေအသက်သွင်းဖို့ကြိုးစားတယ်လို့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေရှေ့နေတွေနဲ့နိုင်ငံရေးသမားတွေကကန့်ကွက်ခဲ့ကြပါတယ်။ဂရီပေးထားတဲ့အတိုင်းအဖွဲ့ပေါင်းစုံပါဝင်တဲ့အစိုးရတရက်ဖွဲ့စည်းနိုင်မှုအတွက်သမ္မတအဖြစ်ရွေးချယ်ခံရသူအစ္စလမ်ဝါဒီမစ္စတာမိုဟာမက်မော်စီစ조사လှုပ်ဆောင်နေချိန်မှာပဲအခုလိုမျိုးတရားရုံးကဆုံးဖြတ်ချက်ချလိုက်တာပါတမရဟောင်းဟော့စနီမူဘာရက်မနစ်ကလူထုအုံကြွမှုကြောင့်ပြုတ်ကျမသွားခင်အထိနေထိုင်ခဲ့တဲ့တမရအိန်တော်ယာကတမရရုံးကိုမစ္စတာမော်စီတနင်္လာနေ့ကလည်းရွှေ့ပြောင်းခဲ့ပြီးပါပြီနိုင်ငံတော်ကတရားဝင်ရေးချွဲထားတဲ့တမရဖြစ်သူကိုထောက်ခံအားပေးသွားမယ်လို့ပြောခဲ့ကြောင်းနိုင်ငံမှာရုံးမြင့်တန်ကြားကကိုးကားပြောဆိုနေတဲ့အီဂျစ်စစ်တပ်အကြီးအကဲဘိုးချုပ်ကြီးဟူစိန်တန်ဝါဝီနဲ့လည်းမစ္စတာမော်စီတွေ့ဆုံခဲ့ပါတယ်မစ္စတာမော်စီဟာလာမယ့်စနေနေ့မှာတမရအဖြစ်စံသစ္စာကျင်းဆိုမှာဖြစ်ပါတယ်ရှင်